မြန်မာစစ်ဆိုးရပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ကပိတ်ဆို့တံခတ်ရေးယူမှုတွေချမှတ်ထားတာတွေကိုပြန်လည်ရုပ်သိမ်းပေးဖို့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကရွေးကောက်ပွဲတွေကျင်းပခဲ့တာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုပြန်လွှတ်ပေးခဲ့တာတွေလို့ဖြစ်ထွန်းမှုတွေပေါ်နိုင်ငံတကာတိုင်ဝမ်ကတုံ့ပြန်တဲ့အနေနဲ့တံခတ်မှုတွေကိုလျှော့ပေါက်တာမျိုးလုပ်ဖို့လိုတယ်လို့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အင်ဒိုနီးရှားနိုင်ငံလွန်ပေါက်ကျွန်းကအစည်းအဝေးအတွင်းအင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးမာတီနာတာလီကာဝါကဒီကနေ့ပဲပြောဆိုခဲ့တာပါ။အာဆီယံအသင်းအနေနဲ့လည်းမြန်မာနိုင်ငံမှာနိုင်ငံရေးတိုးတက်မှုတွေရအောင်ဒီနှစ်ထဲမှာဖိအားပေးဆောင်ရွက်သွားမယ်လို့2012ခုနှစ်မှာအလဲကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံကြားရေးဝန်ကြီးကပြောပါတယ်ဒေါက်ဆန်စုကြည်အနေနဲ့လည်းမြန်မာနိုင်ငံရဲ့လုပ်ငန်းစဉ်မှာပါဝင်ခွင့်ရဖို့လိုတယ်သူဟာအဖြစ်ရှာရမှာဒစိတပိုင်းဖြစ်တယ်ပြဿနာတရမဟုတ်ဘူးလို့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းပြောဆိုလိုက်တာပါဖွံ့ဖြိုးတိုးတက်မှုတွေကိုတခုချင်းစီခွဲခြားလို့မရနိုင်ဘူးလို့လည်းအင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်တစ်ချိန်တည်းမှာပဲရှေ့လာမယ့်2014ခုနှစ်အတွက်အလဲကျဥက္ကဋ္ဌတာဝန်ကိုမြန်မာနိုင်ငံကထမ်းဆောင်ဖို့ဆန္ဒရှိနေတယ်လို့အသင်းရဲ့တွင်မှုချုပ်ဆူရင်ပိစဝံကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းဒီလိုဆောင်ရွက်ဖို့အတွက်မြန်မာနိုင်ငံမှာတည်ငြိမ်မှုရှိဖို့လိုတယ်လို့မြန်မာနိုင်ငံမှာတည်ငြိမ်မှုရှိရမယ်လို့နိုင်ငံတကာကလက်ခံယုံကြည်မှုတွေလိုအပ်လိမ့်မယ်ဆိုပြီးတော့လည်းနိုင်ငံကြားရေးဝန်ကြီးတွေရဲ့ CEO ဘွဲ့အတွင်းအတွင်းရေးမှူးချုပ်ကပြောဆိုခဲ့တာပါလွန်ခဲ့တဲ့2006ခုနှစ်တုန်းကအာဆီယံအသင်းဥက္ကဋ္ဌဖြစ်တာဝန်ယူဖို့အလဲကျစဉ်မှာတော့နိုင်ငံရေးလူခွင့်ရေးတိုးတက်မှုမရှိတဲ့အပေါ်ဝေဖန်ပြစ်တင်ခံရမှုတွေနဲ့အတူမြန်မာစစ်ဆိုးရွားကတာဝန်ယူဖို့ရှောင်ရှားခဲ့တာဖြစ်ပါတယ်